Indonesia hat yo nang ne ye pai ne tetana shi ni bi me tamara joko widodo ga ro ywe kaw pwe nai gi de naw tyo po pyo pyaung ne tabo tha shi la lai me lu myaw lin ya ba de tapat ma siwa ye a ya a sin pi aw lou saung bi a cha tapat ma ro tyo tabo twi ko tru di ye pai nak ka maung thau ne so ro di muwara ha lat twi chin nai ba ma la boe tadin daw Ralph Jennings type ga pepo thara ko ujo san da ga set pi pyo pya ma ba shin
asatta ye tudya a ji so nai ngan phit de indonesia nai ngan thong saung ha nai ngan ya ye the pi pi ne kaisa ye ko da u sa pi la ka da ba aku kha tamda o yu ko wi ya deu nai ngan ye dollar 1 trillion san bang ta san jo tambu si de belt and road corridor kabalan si man ngin ko lat tin khan nai ne lo twan ni mi ya thong tat ne ja ba သမ္မတယာဒီစီမံကိန်းဟာအာရှဥရောပတဟွန်အခြေခံအဆောက်အဦတွေအတဆင့်ကုန်သွယ်ရေးလမ်းကြောင်းတည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်။နောက်တူအကျဉ်းစုနာကတရုတ်စင်ပေါ်တွေကိုမောင်းထုတ်မှဖြစ်တယ်မဲ့ရေပိုင်တဲ့အငင်းပေါ်မှုနဲ့ပတ်သက်ပြီးစီးရေးရအင်အားကြီးရတဲ့ဥနိုင်ငံနဲ့ထိတိုက်ရင်ဆင်တာမျိုးကိုအင်ဒိုနီးရှားလုံခြုံရေးအမှုဖူးလို့လည်းကြွညင်သူကတွေ့ကြပါတယ်။ဂျိုဂိုဝီလို့ဒု
မကြာသေးခင်ရွေးကောက်ပွဲတုန်းကဂျိုကိုဗီဟာတရုတ်ထောက်ပံ့တဲ့စီမံကိန်းတွေကိုအရင်မပါသလိုလှုပ်ဖို့အားထုတ်ခဲ့ပေမဲ့လက်ရှိမှာတော့အခြေခံအဆောက်အုံကြီးစောင့်ရည်အတွက်တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုဆက်လက်ဆွဲဆောင်ဖို့ရှိနေပါတယ်။တစ်ချိန်တည်းမှာပဲနာတူနာကျွန်းစုတွေစီတရုတ်ဘက်ကထိုးပေါက်လာတာငါးခိုးဖမ်းတာတွေကိုလည်းခိုင်ခိုင်မာမာခုခံပါလိမ့်မယ်
။တည်ငင်တဲ့တရုတ်အင်ဒိုနီးရှားဆက်ဆံရေးဟာအနောက်တိုင်းအင်အားကြီးနိုင်ငံတွေကိုတံပြုတ်အငင်းပွားမှုမှာဝင်မဆွတ်စေခြင်းနဲ့တရုတ်အစိုးရရဲ့ညီမှန်းချက်အတွက်အကျိုးစီးပွားနိုင်ပါတယ်။အစ်တစ်ဖက်မှာလည်းအင်ဒိုနီးရှားကျွန်းနိုင်ငံရဲ့စီးရဲနံပါတ်ဒေသတွေအတွက်အခြေခံအဆောက်အဦတွေဖွံ့ဖြိုးလာနိုင်ပါတယ်။တမန်ဝီဒိုရိုအနေနဲ့လည်းလမ်းမဲ့ငန်းနှစ်သက်တမ်းမှာရေလန်းခီးချက်တွေကိုဆက်လက်လှုပ်ဆောင်မယ်လို့ယူဆရပါတယ်။သူဟာအင်ဒိုနီးရှားကိုအိန္ဒိယနဲ့ပစိဖိတ်သမုဒ္ဒရာနှစ်ခုရဲ့အင်အားကြီးနိုင်ငံဖြစ်စေခြင်းနဲ့လို့ခုနလူလူအစ္စရယ်စင်တာသူဒီဇနာတရားကဆုံးသက်ထားပါတယ်။တရုတ်ကလည်းနတုငါကျွန်းစုကနေတရုတ်ပြည်မှာကြီးအထိစူရီယန်မိုင်းတိဒသမဆုံးဆန်းအထိကျက်ပြက်တဲ့တောင်ကျုပ်ပင်လယ်ရေပြင်အများစုကိုသူတို့အပိုင်းလို့ပြောနေတာပါ။နတုငါကျွန်းကိုပိုင်တယ်လို့တော့မပြောပြမယ်။အနီးအနားမှာလာပြီးငါးဖန်းနာတွေလည်းရှိနေတဲ့အတွက်အင်ဒိုနီးရှားကအဲ့ဒီဇင်ဘောတွေကိုမိရှုဖျက်ဆီးခဲ့ပြီးအဲ့ဒီကျွန်းပေါ်မှာဒရုန်းလေ့ကျင့်ရေးစခန်းတစ်ခုကိုလည်းဖွင့်ထားပါတယ်။အိနာကအငင်းပွားရည်ချင်းတစ်ပိုင်းမှာတရုတ်ဘက်ကသဘာဝတန်ွေရှာဖွေလူပိမဲ့အင်ဒိုနီးရှားကတော့တာဝန်နိုင်ငံရေးပြဿနာကြီးကြဲလုပ်နေပဲတရုတ်ပြင်းပွားရည်ကိုတစည်းချင်းတင်သွားခိုင်းတာပဲလုပ်နေလေတော့တရုတ်တို့အနေနဲ့ပြဿနာရှာဖို့အခက်အခဲတွေ့နေတယ်လို့ဩစတြေးလျနယူးဆောက်သဝေးတက်သူကဘုံဥဆောင်ပါမခတော့ဆေယာကဆိုပါတယ်ပကစ္စတန်နဲ့ပတ်သက်လို့ပဲထိုင်ဝမ်ချန်ဆူတက်သူကစစ်တမ်းအစာရည်ရကျွင်းသူပါမခထိုင်ဝမ်ဖင်းကလည်းအခုလိုဆုံးတာပါ။ဒ
ါလည်းစစ်တမ်းစစ်တွေကကြုံရှိနေတာဟုတ်တယ်ရောရှိရှေ့ကျင့်出来定義其實是
這個。中國人說的啊ထိတ်တဲ့ရင်ဆိုင်တိုးတာမျိုးဖြစ်မလာရင်တော့ဒီကျွင်းတွေနဲ့ပတ်သက်ပြီးအင်ဒိုနီးရှားကဘာမှတုံ့ပြန်နိုင်မှာမဟုတ်ပါဘူး။ပြောလောက်နဲ့တာတုံ့ပြန်ကောင်းပြန်မှာပါ။ CIA ကတုံ့ပြန်မှာမဟုတ်ပါဘူး
။အင်ဒိုနီးရှားဟာတစ်ချိန်လုံးကတရုတ်ရဲ့ခပလန်းစီမံကိန်းကိုစံတရားနဲ့ကြည့်ပြီးပုံပြီးသတိထားရတာဖြစ်ပါလေ။ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာနဲ့အမီအခြေခံအဆောက်အဦတည်ဆောက်ရေးကိုနှင့်တင်မယ်လို့သမ္မတဝီဒူရိုကဆိုထားပါတယ်။တရုတ်ကလည်းအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်အမီထားလန်းလိုစီမံကိန်းတွေအတွက်ဒေါ်လာ3000ချီပြီးတော့ကန့်လန့်ထားပြီးဖြစ်ပါလေ။သမ္မတဝီဒူရိုရဲ့ညီမှန်းချက်ကိုပမခကောဆီယာကအခုလိုဆုံးသတ်ပါတယ
်။ He wants the ports through the island archipelago to be modernized and the sea lanes become the really
major. ဂျူဂွေအနေနဲ့သူတို့စီကစိတ်ကမ်းတွေကိုခင့်မိစေချင်ပါတယ်။အဓိကရေချောင်းလမ်းတွေကိုလုံခြုံမှုရှိစေချင်တာပါတရုတ်စီကနောက်ထပ်များများဆဆပုံမရလဲတဝက်တစ်ပြက်ရရင်ကိုသူ့အတွက်အမျက်ပါပဲဒါပေမဲ့အင်ဒိုနီးရှားမှာအခြေခံအဖြစ်တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိနေပါတယ
်အင်ဒိုနီးရှားခေါင်းဆောင်အနေနဲ့တရုတ်ပေါ်မီခိုလွန်အားကြည့်ရင်လဲ1960ပြည်လုံးကတရုတ်ဆန့်ကျင်ရေးအဓိကရုံးတွေဖြစ်ပွားခဲ့မှုတွေသူ့နိုင်ငံအဖို့ပြန်လည်ပြီးခံပြင်းစရာဖြစ်မလာရလေအောင်တတိထားမှလည်းဖြစ်ပါရဲ့ခင်ဗျာ